တဲ့ရေဘော်စစ်စုဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်းချစ်ခန့်နှိမ်နင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့ဒုနာတွေအတွဲပြီးခဲ့တဲ့အပတ်တွေတော့ကတော့ဆရာကြီးဒီဒုနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လောက်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအစဉ်စဉ်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီဒုနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘယ်လိုဒုနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါစရှင်းပြခြင်းလဲဆရာကြီး
ဒီလိုမျိုးလူများထိခိုက်တယ်ရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ Trigger စီးဆုပ်ရပါတယ် Trigger စီးဆုပ်တယ်ဆိုတာကတော့ Trigger ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်တယ်ရနိုင်တဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့အကြောင်းရှာတာပါ။အဲ့တော့ဒီနေရာမှာလောက်တာလဲဆိုတော့ဒီလူများထိခိုက်တယ်ရနိုင်တဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feel ရမှာပေါ့နော်။ဟိုလူတွေအများကြီးထိခိုက်တယ်မှာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူကို trigger လုပ်ရမှာပါ
။ဟုတ်ကဲ့ကျေအဲ့တော့ဒီဖြစ်တဲ့နေရာဒီထိခိုက်တယ်ရတဲ့နေရာမှာပေါ့နော်။စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
။ Trigger စီးပြီးစဉ်းနေမှလောက်တာဖြစ်တဲ့အတွက်မှတ်သားဖို့လည်းလည်းကိုဖြစ်ရမယ်။ရှုပ်ထွေးမှုတွေမရှိရဘူး။ပြီးတော့ကျတော့သွားတဲ့လုတ်တဲ့သူတွေဒီဆရာဝန်တွေကသူတို့ဖြစ်စီရမလို့ပါဘူး။ပုံမှန်ယူဒနန်းလူဆိုရင်လုပ်နိုင်တဲ့အဆင့်ဖြစ်ရပါမယ်။ပြီးတော့ကျတော့ရှုပ်ထွေးတဲ့ကိရိယာတွေဘာမှပါဝင်မှုမလိုပါဘူး။မန်နေဂျာတွေဘာတွေမလိုဘူး။ဝေးပေါင်းတွေတိုင်းတာမျိုးတွေမလိုဘူး။ဒီတိုင်းပုံမှန်လူတစ်ယောက်ကဒီကြိတ်တဲ့အမှုအများကြီးရှိနေတဲ့အချိန်မှာကျွန်တော်တို့ဘယ်လိုလူမျိုးကတော့အားဒါအရေးကြီးကုသမှုခံယူလိုအပ်တယ်လဲဆိုပြီးတော့ဟိုကျွန်တော်ရွေးထုတ်နိုင်မှုအတွက်ဒီကပြောချင်တာပါသူ့ရဲ့သဘောတရားများ TRC ဆိုတာသူကစကားတိုက်ချလိုက်တယ်လို့ပဲနော် C ဆိုတော့စကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးတော့ TRC လုပ်မယ်ဆိုရင်ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ပထမတစ်ဆင့်ကကျတော့သူ့ရဲ့လှုပ်ရှားနိုင်မှုကိုကြည့်တယ်အဲနံပါတ်နှစ်ကကျတော့ကျွန်တော် airway breathing circulation ဆိုရယ်အရင်ဘောအချိန်မှာအသုံးပြုရဲဒီဒီနောက် airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်နေတာပြီးရကျတော့အသက်ရှူမှုနဲ့ဆိုင်နေတာဆီကကျတော့ circulation through nasal နဲ့ဆိုင်နေတာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီ TRC ကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲ
ပြာစီလုံးနဲ့ဆိုရင်အကြောင်းကအားလုံးပေါင်း၄လောင်ရှိပါတယ်။အဲအကြောင်း၄လောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်။အကြောင်း၄လောင်မှာဆိုရင်လူတွေပါလဲဆိုတော့အညီပါပါတယ်။အဝါပါပါတယ်။အစိမ့်ပါပါတယ်။အမဲလောင်ပါပါတယ်နော်။အဲတော့အဲ့မှာအညီလောင်ဆိုတော့အလုံးအရင်းကြီးတဲ့လူလောင်ကိုကျွန်တော်ကသတ်မှတ်ပါတယ်။ချက်ချင်းကုသမှုပေးဖို့လိုတဲ့လူလောင်ကိုကျွန်တော်ကအညီလောင်အဖြစ်သတ်မှတ်ပါတယ်။အရင်းကြီးဆုံးလူလောင်ပေါ့နော်။ပြီးရင်အဝါလောင်ပေါ့နော်။အဝါလောင်ကအရင်းမကြီးတယ်ဒါပေမဲ့အညီလောင်တော့အရင်းကြီးပေါ့နော်။သူ့ကုသမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစင်းရောင်ပေါ့အစင်းရောင်ကဆိုတော့တက်အရင်ကြီးပေါ့တော်တော်လေးကိုဟိုစောင့်ဆိုင်နိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးတင်ရောင်ကကျတော့အမဲရောင်ပေါ့နော်အမဲရောင်လူနာဆိုတာကတော့ကျွန်တော်တို့ကတည်ဆုံးလူနာကိုခေါ်တာပေါ့နော် dead body တည်ဆုံးလူနာကိုကျွန်တော်ကအမဲရောင်ဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်ရင်လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလူအရောင်တွေကအများဆုံးရှိနေရှိနေတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တဲ့အရင်းကြီးတဲ့လူနာကယာကန်တော့85ရာခိုင်နှုန်းရှိနေတာလည်းတော့ရှိနေရှိပါတယ်။အဲပြီးွားရင်အဝါရောင်ကတော့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းကြာရှိတယ်။အဲအရင်အရေးကြီးတဲ့ဆိုတဲ့အမိအောင်ပေါ့နော်9ရာခိုင်နှုန်းတော့ရှိတယ်ဒါကပုံမှန်ပေါ့နော်။အဲဒီကုန်းရာခိုင်နှုန်းတွေလည်းရှိပါဘူး။အဲဒီကုန်းမဲ့လူနာကတော့ကျွန်တော်ကဒီမှာဖယ်လိုက်တယ်ပေါ့နော်။အရေးကြီးတာတော့အမိရဲ့အဝါရဲ့အစိမ
့်။ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်။နေဝါစိမ့်သတ်မှတ်ပေးမယ်ဆရာ
။ထိခိုက်ဒဏ်ရာရနေတဲ့ feel ကိုရောက်သွားပြီပေါ့နော်။ဒဏ်ရာရတဲ့လူတွေအကုန်လုံးကျွန်တော်ဆုလေးဖို့လို့လမ်းလျှောက်နေတဲ့လူတွေအကုန်လုံးကိုလိုက်ရှာအောင်။ဒါနဲ့လမ်းလျှောက်နေတဲ့လူတွေအကုန်လုံးဆုပေးပါပေါ့။ဒီနေ့မှာလမ်းလျှောက်နေတဲ့လူတွေကိုတဏှာကိုတွား။နော်လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစဉ်းစားပါနဲ့တော့အဆင်အောင်လို့ခေါ်တယ်။ခိုင်ဆိုင်မှာဖြစ်လဲဆိုတော့ဟိုကသူကကြံမောင်းမှာကြီးရှိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးရှိထားတယ်ပေါ့နော်အဲသူမှသူဘာဘာကြီးလဲဖြစ်နေဖြစ်နေအဲဒါမှမဟုတ်တကယ်ကြီးရှိနေဖြစ်နေရှက်ချီလာလဲဖြစ်နေတကယ်ထုတ်ချင်းပေါက်ပါဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်နေဆိုရင်တော့ကျွန်တော်ကစိတ်အများကြီးစဉ်းစားပါလေဒါဒီဆရာဝန်ကြီးသူနာပြီမပါပဲနဲ့ဒီလူအများအများဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ကိုကျွန်တော်ကအဆင်အောင်တတ်မှတ်လိုက်ပါတယ်အဲ့တော့သူပြောတယ်ဘာဖြစ်လဲဆိုတော့လမ်းထဖို့အတင်အရင်ကထပ်ခဲနေတယ်အဲ့အဲ့လိုဆိုရင်တော့လမ်းလျှောက်နိုင်လို့မတက်နိုင်ဘူးနော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်ကလမ်းမလျှောက်နိုင်တဲ့လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်တဲ့လူတွေကျန်နေတယ်အဲ့တော့လမ်းမလျှောက်နိုင်တဲ့လူတွေဆိုရင်ကျွန်တော်ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်တော့အသက်ရှူလားမရှူလားပေါ့ကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်ကဘယ်လိုမှမရှူအောင်လုပ်ပြရမယ်ဘယ်လိုလုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်နေပြီးတော့လုပ်မယ်အသက်ရှူလမ်းကြောင်းဖွင့်နေအနေနဲ့အောင်မီးကိုဆွဲမှပြီးတော့လုပ်ကြည့်မယ်အောင်မီးကိုဆွဲမှပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မီးကိုဆွဲမှကြည့်ရင်အဲ့ဒါတော့အသက်မရှူတော့ဘူးဆိုတော့ကျွန်တော်ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီပေဆုံးလူနာဖြစ်တတ်မှလိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းဖွင့်လိုက် ဆွဲမလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်ဒီအလွန်အရေးကြီးတယ်အနည်းငယ်လုံတာအဖြစ်ကျွန်တော်သတ်မှတ်ပါမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကတော့လမ်းမလျှောက်နိုင်ဘူးရေရွံ့တယ်တော့ကြည့်တယ်အသက်ရှူနိုင်တယ်အသက်ရှူနိုင်တော့ကျွန်တော်ဘာဆက်ကြည့်လဲဆိုတော့သူ့ရအသက်ရှူနှုံးကိုကြည့်အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့တချို့ရအသက်10မိနစ်မှာရှူရဲ့အသက်ရှူနှုံးက30ရာနေ29ပေါ့နော်နော်အသက်ရှူနှုံးကညံနေတာပေါ့အသက်ရှူနှုံးကအများကြီးနေတယ်30အောက်ချနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေတော့သူ့ကိုလည်းအနည်းအောင်ဖြစ်သတ်မှတ်တယ်အဲ့အဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူတာလို့ရှူနေတယ်အသက်ရှူနှုံးကိုကြည့်တော့လေ30အောက်လည်းမရောက်ဘူး29အထက်လည်းမဖြစ်ဘူး30နဲ့29ကြားရှိတယ်အဲ့အဲ့လိုမျိုးဆိုရင်တော့ကျွန်တော်ကဘာဆက်ကြည့်ရလဲဆိုရင်သူ့ရဲ့သွေးခုန်လုံးကိုကြည့်နော်ဒီကျွန်တော်လေထဲမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဝတ်မှာစမ်းကြည့်လို့ရတယ်သွေးခုန်လုံးက10မိနစ်မှာ120အထက်ရောက်နေတယ်ဒီလိုငါတို့ကျွန်တော်တို့ကအညီအောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းနဲ့ရှိတယ်နော်60ပြင်ပြီးတော့80ပြင်ပြင်မဲ့တင်လာပြင်ပြင်အဲ့ဒါဆိုတော့ဒီလိုငါတို့ကျွန်တော်တို့ကအဝါရောင်ဖြစ်သတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖယ်လို့အညီအောင်တွေအဝါရောင်တွေအစိမ်းရောင်တွေအမေရောင်တွေစီးပြရမယ်ဖြစ်ဖြစ်နော်အာဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှာဆိုတော့ trigger tag လို့ခေါ်တာပေါ့နော်အဲ့လိုအညာဝတ္ထုလေးနော်အကြောင်းပါတဲ့ကတ်ကလေးတွေလက်မှာချိန်ပြီးလိုက်တာပဲဖြစ်ဖြစ်နော်အိမ်ပေါ်မှာရေးပြီးလိုက်တာဖြစ်တစ်ခုခုပေါ့နော်အတန်းဆက်ကူနဲ့လောရပါမယ်။နောက်တစ်ခုက trias နဲ့ဖူးကြတဲ့တကူကတော့ dynamic လို့ခေါ်ပါတယ်။အချိန်မရေးပြောင်းလဲနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့က trias အမီအောင်လို့သတ်မှတ်ထားတဲ့လူနာ။လူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီ casualty clearing post လို့ခေါ်တဲ့ဒီလုံလုံဆိတ်ဆိတ်နဲ့ရောက်တဲ့အချိန်ကြည့်တဲ့အချိန်မှာဘာဖြစ်လို့ပေဆုံးနေတာကြီးရှိနေလဲဖြစ်နေနိုင်ပါတယ်နော်။ဘာမှမဟုတ်ဘူး data ကြည့်တဲ့အချိန်မှာဒီလူနာအမီအောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလဲ။ဖြစ်ရင်ဖြစ်နိုင်တာပဲ။အာဒါမှမဟုတ်အဝါရောင်ဖြစ်သွားတာလည်းဖြစ်နိုင်တယ်နော်။ဒါပြီးအမြင်နဲ့ပြောင်းလဲနေတာဖြစ်တော့ဘယ်သူမှအပြည့်တင်ပြောင်းရှိပါဘူး။အဲလိုမျိုး trias လောက်လာပြီးတော့လုံလုံဆိတ်ဆိတ်နေရပါတော့ casualty clearing post ကိုရောက်တဲ့အချိန်မှာတော့ဒီအောင်မင်းဒူနာပြုတွေကသူတို့မှန်သူတို့ဆက်ပြီးတော့ကုတာမင်းဆက်ပေးနေ
။ Okay, ကျေးဇူးများရှင်ပါတော့။